ဆိုရစစ်တပ်နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSC အဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတဲ့မိုင်းရှူကျေးသီးနဲ့တိုင်ရန်မြို့နယ်တွေမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကိုခိတ္တရာရက်ဆိုင်ပေးဖို့အတွက်ကြားပြူလို့လူသိများတဲ့ရှမ်းတိုင်းရင်းသားဒီမိုကရက်တစ်ပါတီကပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားပါတယ်။ဒီတင်ပြချက်တွေအပေါ်မှာအချက်အလက်တွေကိုထပ်မံစုဆောင်းနေပြီးတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကစဉ်းစားနေတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးဆိုင်ကျော်သူကပြောပါတယ်။
ဒီရွေးကောက်ပွဲကိုလုံခြုံရေးအခြေအနေရရွှေ့ဆိုင်းအောင်တင့်မတင့်ကိုအချက်လက်အချို့အချက်လက်တွေလုံနေသေးတဲ့အတွက်ကြောင့်ထပ်ပြီးတော့ယူနေပါတယ်အလုံးစုံနဲ့ဆိုရင်စဉ်းစားမှဖြစ်ပါတယ်ခင်ဗျပါတီတစ်ခုတည်းရပဲတင်ပြရတာရှိသေးတဲ့အတွက်ကြောင့်အချက်အလက်တွေဆိုတာကသက်ဆိုင်ရာကော်ဝဲသက်ဆိုင်ရာပြည်နယ်အစိုးရအစသည်ဖြင့်သူတို့စီကလည်းအချက်လက်လေးတွေထပ်ရမှဖြစ်ပါတယ်အဲ့ဒီသက်ဆိုင်ရာနယ်မြေဒေသမှာရှိတဲ့လုံခြုံရေးရွေးကောက်ပွဲဆိုင်ရာလုံခြုံရေးဆက်ကော်မတီရဲ့အကြံပြုချက်လည်းလိုပါတယ်သက်ဆိုင်ရာနယ်မြေဒေသမှာရှိတဲ့ပါတီတွေရဲ့အကြံပြုချက်ကိုလည်းထည့်သွင်းစဉ်းစားပေးမှာဖြစ်ပါတယ
်နယ်မြေအကြံမှုမရှိတဲ့အဲ့ဒီနေရာ၃ခုမှာပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကအစိုးရစစ်တပ်နဲ့ရှမ်း SSPP SSA အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးတိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေကလည်းအခုဆိုရင်3000ကျော်မကရှိနေပြီဖြစ်ပါတယ်ဒီလိုအခြေအနေတွေကြောင့်ရွေးကောက်ပွဲကိုဆိုင်းငံ့မှုအတွက်တင်ပြရတာဖြစ်တယ်လို့ကြားဖြူပါတီကအဖွဲ့ဝင်တဦးဖြစ်တဲ့ဦးဆိုင်ဖိုးအောင်ကပြောပါတယ်
အဲကျွန်တော်ပါတီတွေရဲ့သူကတော့သူတို့အပိုင်းပေါ့လေဒါပေမဲ့အများစုကတော့လုံးဝမရှိမဆင်းနိုင်တဲ့အနေအထားဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဆိုင်းငံ့ဖို့တင်ပြတာဖြစ်ပါတယ်ကျွန်တော်တို့မြင်ရတော့အမှုရှိမယ်လို့တော့ထင်ပါဘူးပို့ပြီးတော့ဒီလာလာကောင်းလာနိုင်တဲ့အနေအထားရှိနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဒါပေမဲ့အဲ့ဒီနေမြေ၃ခုမှာကြားဖြူပါတီဝင်တွေအများအပြားနှုတ်ထွက်ထားပြီးတော့ကြားကောက်ပါတီဖြစ်တဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြောင်းပြီးဝင်ထားကြတဲ့အခြေအနေတွေရှိတာကြောင့်မို့ကြားဖြူပါတီကလာမယ့်ရွေးကောက်ပွဲမှာအဲ့ဒီနေရာတွေအတွက်အောင်းနိုင်ခြင်းနည်းတာကြောင့်ဆိုတဲ့ထောက်ပြချက်တွေရှိပါတယ်။ဒီအပေါ်မှာတော့ကြားဖြူပါတီကဦးဆိုင်ဖိုးအောင်ကအခုလိုရှင်းပြပါဗျ။အ
ခုလည်းကြည့်တာမဟုတ်ဘဲနဲ့အားလုံးအတွက်ခြုံပြီးတော့ကြည့်ပြီးတော့တင်ပြတာပါတယ်။ကျွန်တော်တို့ကနေထွက်သွားတဲ့လူတွေကလည်းတို့ကဟိုဘက်ကနေအားကောင်းတယ်လို့ထင်ရပေမဲ့ကျွန်တော်တို့အပိုင်းမှာလည်းကျွန်တော်တို့အားကောင်းတဲ့အပိုင်းရှိပါတယ်။ကျွန်တော်တို့ပြီးတော့ရွေးချယ်မယ်ရွေးချယ်ခါမဲ့ candidate တွေကလည်းသူ့တာနေသူရှိတာပါပဲသူတို့လည်းတို့လည်းမဆင်းနိုင်ပါဘူးတခြားပြားကောင်းပါတီကလည်းမဆင်းနိုင်လို့တခြားလည်းမဆင်းနိုင်ဘူးပြီးတော့တခြား NLD တို့ပါညာရွေးကောက်ပွဲဝင်ရွေးချယ်ခါမဲ့ပါတီတိုင်းကဒီအပြည့်မဆင်းနိုင်တဲ့အခါကျတော့လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းအလားအလာမရှိဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်
ဒါကတော့ကြားဖြူပါတီကဦးဆိုင်ဖိုးအောင်ပါရှင်။ကြားကောက်ပါတီဖြစ်တဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ရွေးကောက်ပွဲကော်မရှင်ကဒီနယ်မြေ၃ခုမှာရွေးကောက်ပွဲတွေကိုဆိုင်းငံ့ဖို့တင်ပြထားတာနဲ့ပတ်သက်ပြီးတော့သူတို့ကိုတရားဝင်အကြောင်းကြားထားတာမရှိသေးပေမဲ့ရွေးကောက်ပွဲဆိုင်းငံ့မယ်ဆိုရင်တော့ကန့်ကွက်သွားမယ်လို့ကြားကောက်ပါတီကတွဲဖက်အထွေထွေတွင်ရင်မှုဦးဆိုင်လက်ကပြောပါတယ်။
အဲကျွန်တော်တို့စီကိုတရားဝင်အကြောင်းကြားတာချင်းတော့မရှိဘူး။အဲဒီပေါ်မှာကျွန်တော်တို့ပါတီရဲ့သဘောထားကတော့ဒီရွေးကောက်ပွဲဟာ၅နှစ်မှတစ်ကြိမ်ကျင်းပတယ်။အခုလိုရရှိဆိုင်လိုက်မယ်ဆိုလို့ရှိရင်ဘယ်တော့မှပြန်လုပ်မယ်ဆိုတာလည်းဘယ်သူမှအာမမခံနိုင်ဘူးပေါ့နော်။အဲကြောင့်မို့လို့ရရှိဆိုင်တဲ့ကိစ္စကိုကျွန်တော်နေနဲ့ကန့်ကွက်ပါတယ်
။အထူးသဖြင့်ကတော့ရှမ်းပြည်သူလူထုအနေနဲ့ဘဝတွေလုံခြုံပြီးတော့အေးချမ်းမှုမရှိတဲ့ဒီအခြေအနေတွေကနေအမြန်ဆုံးရုန်းထွက်နိုင်ဖို့အတွက်ရွေးကောက်ပွဲဟာအရေးကြီးတယ်လို့လည်းဦးဆိုင်လေးကပြောပါတယ
်။ကျွန်တော်ဘက်ကအကျိုးရှိတယ်မရှိဘူးဆိုတာတက်ကိုလူထုကိုကျွန်တော်ကြည့်ပါတယ်ခင်ဗျ။လူထုအနေနဲ့၅နှစ်နေမှတကြိမ်မဲထည့်ရမယ်။အခုတတိုင်းတစ်ပြည်လုံးမှာမဲထည့်ပြီးမှသူတို့ပဲခြံလှပ်ထားမယ်ဆိုလို့ရှိရင်ပဲချိန်မှရွေးကောက်ပွဲပြန်လည်လုပ်ပေးမယ်ဆိုတာလေအမကန်ချက်ကမရှိတဲ့ခါကျတော့အလုံးကလွတ်တော်တဲ့ရောက်ပြီးတော့မှအပြစ်ခံရစေးရေးအတွက်ပဲဖြစ်ဖြစ်ငင်းကြိုင်းကိစ္စပဲဖြစ်ဖြစ်ဆွေးနွေးနေတဲ့အချိန်မှာမိုင်းရှူကျေးသီးနဲ့တန်ရမ်းမျိုးနယ်ကလူတို့အတွက်ကိုယ်စားလှယ်မရှိတဲ့အတွက်ကြောင့်မလို့သူတို့အရေးဆိုပေးမယ်လို့ရှိမှာမဟုတ်ဘူးအဲကြောင့်မလို့အဲ့ခွင့်ရေးတွေကိုလူတို့မဆုံးရှုံးအောင်လို့ကျွန်တော်တို့ကဒါကိုသူများနဲ့တပြေးတည်းတပြေးညီလုပ်ဖို့အစိုးပြုအပ်ခြင်းဖြစ်ပါတယ်
ဒါကတော့ကြားကောင်းပါတီကတွဲဖက်အထွေထွေတွေ့ရမှုဦးဆိုင်လေးပြောပြသွားတာပါရှင်။အပြစ်ခတ်ရစေးရေးစာချုပ် NCA မှာလက်မှတ်မထိုးတဲ့အတွက်အစိုးရစစ်တပ်ကနိုင်ငံရေးအရာစီးရေးတွေနဲ့ဖိအားပေးနေတယ်လို့ရှမ်း SSPP SSA အဖွဲ့ကတာဝန်ရှိသူကပြောပါတယ်။ဒီတိုက်ပွဲတွေကိုရပ်ဆိုင်းဖို့အတွက်ဒုတိယသမ္မတစီကိုသူတို့အဖွဲ့ကစာပေးပို့ထားတယ်လို့ UPWC လို့ခေါ်တဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေကိုလည်းအစိုးရစစ်တပ်ဘက်ကထိုးစစ်တွေကိုရပ်ဆိုင်းပေးဖို့အတွက်တောင်းဆိုတဲ့စာတွေကိုပေးပို့ထားတယ်လို့လည်းရှမ်း SSPB SSC အဖွဲ့ကပြောပါတယ်ရှင်။